မနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲကြောင့်တည်ဆုံရတဲ့ပြည်သူဟာအခုချိန်ထိဆိုရင်860ကျော်ရှိနေတယ်လို့အဖမ်းခံရသူက4800ကျော်ရှိနေတယ်လို့ကုလသမဂ္ဂကဒုနာ14ရက်တနင်္လာနေ့မှာပြောကြားလိုက်ပါတယ်
။ The UN country team said that at least 861 women, children and men have been killed across Myanmar since the 1st of February.
နိုင်ငံတွင်းကဌာနကုလသမဂ္ဂအဖွဲ့ပြောကြားချက်အရဖေဖော်ဝါရီလစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိမြန်မာနိုင်ငံတစ်လျှောက်အသက်ခံရတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်အနည်းဆုံး862ယောက်ရှိနေပြီးဒဏ်ရာရသူက1000နဲ့ချီရှိနေကြောင်းသိရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဆာရန်ဟက်ကပြောတော်တာပါ။ဒါအပြင်အဖမ်းခံရသူက4800ကျော်ရှိနေတာဖြစ်ပြီးဒီထဲမှာနိုင်ငံရေးသမားတွေ၊စာရေးဆရာတွေလူခွင့်ရေးလှုပ်ရှားသူ၊ကျောင်းဆရာ၊ကျန်းမာရေးလှုပ်သားတွေ၊ဝန်ထမ်းတွေ၊သတင်းတောက်တွေနဲ့မင်းသားမင်းသမီးတွေအပြင်တာမန်အရပ်သားတွေပါပါဝင်နေတယ်လို့လည်းပြောပါတယ်။စစ်တပ်အာဏာသိမ်းထားတာ၄လကျော်လာချိန်အထိမြန်မာနိုင်ငံမှာစစ်ကောင်စီရဲ့လုံခြုံရေးတပ်တွေကအကြမ်းဖက်နှိမ်နင်းတဲ့အတွက်နေ့စဉ်လုံးလုံးတိုက်စုံဒဏ်ရာရမှုတွေရှိနေတယ်ဆိုတဲ့သတင်းကြောင့်ကုလသမဂ္ဂကအထူးစိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာတရားဥပဒေမဲ့တပ်ဖြတ်တာ၊ဖမ်းဆီးတာအပြင်နှိပ်စက်ညှဉ်းပန်းတာနဲ့ဘယ်ရောက်နေမှမသိပဲပျောက်ဆုံးနေတာတွေဆက်ရှိနေပြီးဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်လာနေတာကြောင့်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကတောင်းဆိုလိုက်တာပါတနင်္လာနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆက်ရှင်ဘောက်နာနဲ့တွေ့ဆုံခဲ့ပါတယ်ဂျူလ7ရက်တောက်ချန်နေမနေ့ဆယ်နေမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာသီးသန့်ဆွေးနွေးပွဲပြုလုပ်ဖို့ရှိပြီးဒီဆွေးနွေးပွဲမှာ Miss Bogner နဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ Brunei နိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီး Dato Awan Yusuf တို့တင်ပြဆွေးနွေးဖို့ရှိပါတယ်